မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျာကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေရှေ့ရန်ကနေအဓိကပါဝင်နေကြပါတယ်။အာဏာသိမ်းစစ်တပ်ရဲ့ရဲရဲစက်စက်ဖြိုခွင်းမှုတွေကြားကပဲလူငယ်တွေကတော့နောက်မထွက်မဲအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ရှားနေကြပါတယ်။လက်ရှိဆေးရနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဘယ်လိုခံယူချက်တွေနဲ့ဘာကြောင့်ရှီတန်းကလေးပါဝင်နေကြတာပါလဲ။သူတို့ရဲ့ပါဝင်မှုကဘလောက်အထိအရေးပါပါလဲ။အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာရှီတန်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်တဲ့မဝီညီမကိုဆက်သွယ်နေရသည်တည်ပြင်းပံအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီထက်မှမှဒီမဝီညီမောင်တို့လိုလူငယ်တွေမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပြရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အန္တရာယ်ချောင်းမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီညီမောင်တွေနဲ့ထင်ပါလဲ။ကိုကူရန်ရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလမ်းထက်တိုင်းလူရန်ကားတွေကနေပြီးတော့မှလက်လက်ရှိတိုင်းပြည်သူတွေကိုမတရားတက်ခြင်းပေါ့နော်ဒီ night test နဲ့လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတော့မဲစင်းနေမမှန်ကန်ဘူးဆိုတော့ဒီတက်တူအထောက်ထားမခံလို့နဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့ရအဲ့လိုအရာမမြတာမှုအတွက်ကိုညီမတို့ရတိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာမဘင်းကကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရက်ညက်ဖမ်းဆီးတာပေါ့နော်။နောက်မိမိတွေကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီကြားထဲမှာပဲကိုကိုတိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန္တရာယ်ကြီးပြုနိုင်နေဆိုတဲ့အခြေအနေတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တိချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလိုပါလဲ
ဟုတ်ကဲ့ဆိုတော့ဟိုဒီပြစ်ခတ်နေနေမှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းကသူတို့ပြစ်ခတ်နေနေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပေါ်မှာပေါ့နော်ပြစ်ခတ်နေနေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေတီတူတွေထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲဒီတော့ညီမတို့ရဲ့ဒီလူထုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်။ပြီးခဲ့တဲ့ဒီ2008ဖက်ဒီဘော့အခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူထုကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေတာတွေလွတ်တော်ရဲမှာစစ်တပ်ကဝန်ထိုင်နေတာတွေပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖက်ဒီဘော့အခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုတွေကအရင်မြင်သွားတယ်ဆိုတော့ဒီရေဘောင်ကပြလိုက်တယ်ပေါ့နော်ဆိုတော့မြန်မာတို့တွေကဘယ်တော့မှပြေကြတာညီမတို့အနောက်ကိုပြန်မထည့်ခြင်းညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားခြင်းပေါ့နော်ကိုကောင်းမွန်နိုင်ငံအခွင့်အရေးကိုပဲတွားခြင်းနဲ့စစ်မှန်ပြီးသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာတဲ့ဆက်ပြောဒီမိုကရေစီအဲ့ဒီမျိုးကိုပဲတွားခြင်းနဲ့ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကဈာယနေနေညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ညီမတို့လုပ်နေရပါမှာ။ဟုတ
်ကဲ့။ကုလဆောင်မှုကအတိအကျလူငယ်ဦးဆောင်တယ်လို့ပြောရမှာပေါ့နော်။လူငယ်အများကြီးထိတ်ရှိတယ်မှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေးရနာသိမ်းမှုနော်ပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေအတိုင်းဒီမှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့်။
ဟုတ်ကဲ့အခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့နော်ဒီခြေရန်နေပြီးတော့ဒီပါဝင်နေကြတာပေါ့နော်ဒါနဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့ချင်းအခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့တရားစွမ်းနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာ ဟိုဒါမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ရှိမှဒီရှိမှတွေပေါ့နော်ပြီးွားရင်ဒီတည်ငြိမ်အချက်အလက်မြန်ဆန်မှုတွေဒါသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအဲ့ဒါကြီးရှိရယ်နော်ညီမတို့ရဲ့အရှိန်အဟုန်ချက်တွေလူကြီးတွေအနေနဲ့ကြောင့်သူတို့ကသူတို့ရဲ့ဒီဖြတ်တန်းကြရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုသူတို့တွေကညီမတို့ပြန်မျှဝေပေးရဲတော့အဲ့လိုမျိုးဆိုဒီရေတော်ပုံရတာညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့ဒါတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ပတ်ကဆော့ပြောတဲ့အများသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ပို့ဖြိုခွင်းလာရကြွရတယ်ပြည့်တဲ့သူတွေဆိုတာရာနဲ့ချီနေပြီပေါ့နော်ဖြန့်ရှိခံရတဲ့သူတွေဆိုရင်ထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာစိတ်ကြီးစောင့်ရုံပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်နေလို့ရောထင်သလားဒီလိုရက်တန့်မသွားဖို့ရောဘာလို့ဆက်ပြီးတော့လှုပ်သွားတင်နေလို့ထင်ပါလဲ
ဟုတ်အာညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ဒီလိုပြစ်ခတ်နေနေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရဘူးဆိုတာဒါမှအခုဒီအခုချက်ကြီးပေါ့နော်ဒီနေ့အစီအိုလူကြီးလှုပ်ရှားမှုတွေကနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်သွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခွင့်အရေးတခုညီမတို့လိုလားရပေါ့နော်ပြီးညီမတို့ဖက်ဒရယ်ဒီမိုကရေစီကိုညီမတို့လိုချင်နေပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကန်ဆယ်ပြီးတော့ညီမတို့ဆက်ပိုက်ပွဲဝင်လာမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးညှက်လို့တဲ့နေရှင်လဲဆိုတော့အခုကညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတီ CRPH အနေနဲ့ရောပြီးသွားညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကြာအကျန်ဉာဏ်နဲ့အကုန်လုံးညီမတို့တောင်းခံပြီးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေဒီအစီအစဉ်တင်လာညီမတို့ရှင်းပြထားပါတယ်
ဟုတ်ကဲ့ဒါမဝိမာဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်ငယ်တက်တက်ကြွကြွပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာပိင်းကြီးရဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မဝိမာရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကျက်တဲကြီး NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ချက်ပန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါကြီးလို့အခြေအနေမျိုးကတော့ဒါပထမအဦးဆုံးအချိန်တော့မဟုတ်ဘူးပေါ့နော်2008ခုနှစ်မှာပဲညီမတို့ကလည်းဒီရှော်ရန်တောင်းနေညီမတို့ကလည်းအဲဒီလိုမျိုးပဲပေါ့နော်ညီကြီးပဲသူတို့ညီမအဖေရောအမေရောညီမအကိုကိုအဖမ်းဆီးချောင်ချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံထောင်ပြရဲ့နေရာကြီးအဖေဆိုရင်ဘိုင်းကောထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုတင်းလာတဲ့ဆိုင်ကကဟိုဘူးတီတောင်အကျင်းထောင်ပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမညီမလေးနဲ့ပဲပေါ့နော်အဲ့ဒါညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေလည်းကျန်ခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြင်ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့ညီမတို့ညီမတို့ကရင်ဆိုင်မယ်အကောင်လုံးကြမ်းကြမ်းခံရင်ဆိုင်မယ်ရင်ဆိုင်မယ်ညီမတို့ကလာရင်လည်းညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုဆန့်ကျင်တော်လာရင်ညီမတို့ကရရင်လည်းလောက်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥဖလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းကြီးကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ညီမတို့အဆုံးထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်ကဒီတက်ကြလှူရှာနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးနေနေနေပေါ့နော်ဒီညီမတို့တွေလက်တွေအကုန်လုံးတွေပြီးတော့ညီမတို့ပုံရိပ်ကိုတိုက်ရမယ်အချိန်တစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့တွေအကုန်လုံးလက်တွေတွေပြီးတော့ညီမတို့အဆုံးထိအတူလက်တွေပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီဖီမီနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်သာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့ဒီဆောက်မယ်ပေါ့နော်ဆိုတဲ့ဒီမိုကရေစီနိုင်ငံတော်အစ်စ်မှာ မောက်ဒီလူငယ်တွေပေါ့နော်အဲဒီမှာအဲဒီမှာမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကြီးပါတယ်ပေါ့နော် Traditional Justice ဆိုခေါ်တဲ့ဒီအတုံးကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံးမှုတွေအဲ့ဒါတွေအကုန်လုံးဒီအတုံးကူပြောင်းရေးဆိုင်ရာတရားမျှတမှုညီမတို့ရာအတူတူလက်တွေပြန်လို့ပြန်နေစုဆောင်သွားတယ်ပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်ဆိုင်အောင်တိုက်နေပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလဲမတည်လောက်ရမယ်ကအဲ့ traditional justice ကိုအပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီဒီငယ်ရေအကုန်လုံးဒီကဏ္ဍပေါင်းစုံဝန်ကြီးရေအကုန်လုံးပေါ့နော်တကြွလုံချာတွေအကုန်လုံးညီမတို့လက်ကျဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်လေးထူထားပေးတဲ့အတွက်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်